2005ရွေးကောက်ပွဲအောင်နိုင်ရေးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုတပ်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပါတီအောင်နိုင်ရေးဗဟိုကော်မတီဖွဲ့ပြီးဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုတပ်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုလိုက်ပါတယ်။နေပြည်တော်ပါတီဌာနချုပ်မှာ3ရက်တာကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးမှာလာမယ့်2015ရွေးကောက်ပွဲအောင်နိုင်ရေးနဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်မှုမူပေါင်းတတ်မှတ်နိုင်ရေးအဓိကဆွေးနွေးခဲ့ကြတာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပါတီဝင်အဖြစ်ဝင်ရောက်ရွေးခံမယ်ဆိုရင်ပါတီကကြိုဆိုမှာဖြစ်တယ်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ဗဟိုကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြမှာပါ
ဟုတ်ကဲ့ပါအော်တိုဘာလကုန်နိုဝင်ဘာလဇန်မာကျင်းပဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားတဲ့2015ပါတီစုံရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရွေးချယ်မှုဆိုင်ရာအခြေခံမူဝါဒသတ်မှတ်ချက်တွေနဲ့ပတ်သက်လို့စတုဒ္ဓအကြိမ်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုချမှတ်လိုက်ပြီးဖြစ်ပါတယ်ဗဟိုကော်မတီအစည်းအဝေးကချမှတ်လိုက်တဲ့ပါတီကိုယ်စားလှယ်ရွေးချယ်မှုမူတွေနဲ့ပတ်သက်လို့ဗဟိုလုံးမှုဆောင်အဖွဲ့ကဦးအောင်တောင်ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ပြည်သူ့လွတ်တော်ဗန်းများနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွေ့အမှုလည်းဖြစ်မန္တလေးတိုင်းပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုယ်စားလှယ်လောင်းရဲ့ရွေးချယ်မှုကတော့2010တုန်းကတက္ကသိုလ်မဲဆန္ဒနယ်မြေလိုက်ဝန်ထားတဲ့ပုဂ္ဂိုလ်တွေရှိတယ်သူတို့အခုလက်ရှိသူတို့ပြည်တော်စုလွှတ်တော်ပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသကြီးလွှတ်တော်မှာကျွန်တော်တို့၅နှစ်တန်းမှာတာဝန်ယူနေတဲ့ပုဂ္ဂိုလ်ရှိတယ်အဲ့လူတွေကိုကျွန်တော်တို့ဆန္ဒမြေထားတယ်ဆိုတော့ဒီပုဂ္ဂိုလ်တွေကအဲ့လေရွေးခံလို့ရင်ရှိမရှိကျမကြီးကောင်းမကောင်းပေါ့လေအဲ့လိုလေးမေးလာတာရှိတယ်ကျွန်တော်တို့ကဘိုးလုံးမှုဆောင်ကော်မတီနေပြီးတော့ရွေးချယ်ဖို့အတွက်ဘိုးအလုံးမှုဆောင်ကော်မတီ CEC ကိုကျွန်တော်တို့ကတာဝန်ဆွဲလိုက်တာပါပဲမကြခင်မှာ CEC ကနေပြီးတော့ဒါကိုထုတ်ပြန်ပေးမှဖြစ်ပါတယ်
2010ရွေးကောက်ပွဲတုန်းကအနိုင်ရပါတီဖြစ်ခဲ့ပြီးတော့အစိုးရအဖွဲ့အဖွဲ့စည်းနိုင်ခဲ့တဲ့ပြည်ခိုင်ပြိုးပါတီအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုယ်တိုင်ဦးဆောင်တဲ့အောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးပါတီအောင်နိုင်ရေးဆောင်ရွက်နေပါတယ်လို့သူကပြောပါတယ်
ကျွန်တော်2010မှာအပြတ်အသတ် landslide နိုင်ပြီးတော့ကျွန်တော်ကဒါအစိုးရဖွဲ့နိုင်တာ15မှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီဆိုတာအခုလက်ရှိဖြစ်တော်ဥက္ကဋ္ဌကြီးလူအုပ်ရှင်မှန်ခေါင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီပြန်ဖွဲ့ပါတယ်ဖွဲ့မှာတိုင်းနယ်ပြည်နယ်ပါတီဥက္ကဋ္ဌကြီးလည်းပါပါတယ်တိုင်းနယ်ပြည်နယ်ပါတီဥက္ကဋ္ဌကြီးဟာဆိုရင်လက်ရှိကျွန်တော်တို့ပါတီရဲ့ဝန်ကြီးချုပ်တွေဖြစ်ပါတယ်ကျွန်တော်ပါတီရဲ့ဖြစ်ပါတယ်အဲ့တော့အားလုံးကျွန်တော်တို့ပြည်သူရဲ့ယုံကြည်မှုရအောင်ပြည်သူရဲ့ mandate ပေးနိုင်အောင်ကျွန်တော်တို့ကအဲ15မှာလည်းရအောင်ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်
လာမယ့်2015ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဘက်ကနေတမတော်သားတွေကပါတီဝင်အဖြစ်နဲ့ကိုယ်စားလှယ်လောင်းရွေးချယ်ရှင်ပြိုင်ဖို့ရှိပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့
အဲ့တော့တမတော်သားတွေဆိုတာလေပြည်သူတွေကပြည်သူတယောက်ဖြစ်ပါတယ်သူကတမတော်မှာကာဝန်မထမ်းဆောင်လို့တော့ရင်တမတော်ကနေပြီးတော့နှုတ်ထွက်ဖန်တောင်းပြီးတော့သူဟာအရသာတယောက်ပြည်သူတယောက်ဖြစ်သွားတဲ့အတွက်မိမိကြိုက်နှစ်သက်ရာပါတီတစ်ခုမှဝင်ရောက်ပြီးတော့နိုင်ငံရေးကိုဆောင်ရွက်လို့ရပါတယ်ဒါသူရဲ့right ပါတကယ်တော့ကျွန်တော်လည်းတမတော်နဲ့ကျွန်တော်တို့ပါတီနဲ့ဟာ1993မြို့သားအသင်းကြီးစတင်ဖွဲ့စည်းရင်းကကျွန်တော်တို့ရဲ့နိုင်ငံကြီးဟာတမတော်ကဝေးယူပြီးကျုံနဲ့တမတော်ကအကြီးအကဲဖြစ်ပါတယ်တမတော်နဲ့ကျွန်တော်တို့နဲ့ဟာဆက်ဆက်ကြတဲ့အဆင်ပြေချောမွေ့ခဲ့တဲ့နှုတ်နှစ်ဖက်ဆက်ဆံရေးကောင်းခဲ့တဲ့ပါတီများတဲ့ကတခုဖြစ်ပါတယ
်အခုလိုမျိုးတမတော်နဲ့ပြည်ခိုင်ပြိုးပါတီရဲ့အမျိုးသားအကျိုးစီးပွားပတ်သက်မှုတွေအရာတမတော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကနေတမတော်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမှုရှိပါသလားဆိုတော့ဗိုလ်ချုပ်မှုကြီးအနေနဲ့အငြင်းစားယူပြီးပြည်ခိုင်ပြိုးပါတီကိုဝင်ရောက်လာမယ်ဆိုရင်ကြိုဆိုရမှာဖြစ်တယ်လို့သူကအခုလိုဖြေပါတယ
်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့လက်ရှိကောက်ွယ်ရေးချုပ်သူက DSA ရဲ့ပတ်စဉ်16ဟာဖြစ်ပါတယ်အလားမင်းသင်ယူလိုက်ရင်သူဟာရသတယောက်ဖြစ်သွားတဲ့တဲ့မြည်သည့်ပါတီကိုဆိုသူဝင်လို့ရပါတယ်လက်ရှိနိုင်ငံဝန်ထမ်းတယောက်အနေနဲ့တော့ပါတီဝင်လို့မရဘူးသူရဲ့အတူချင်းစဉ်းစားဆုံးဖြတ်မှုပေါ်မှာပဲမူတည်မှာပါကျွန်တော်တို့ဘက်ကဒီကံပြုတ်ဘက်ကိုလည်းလို့တတ်မှတ်ရနေပြီးတော့အနားယူပြီးတော့ဝင်လာမယ်ဆိုရင်လည်းကျွန်တော်ကကြိုးစားရမှာပါ
ရသားအစိုးရလက်ထက်ပထမအဆုံးချိန်ကျင်းပမယ်ရွေးကောက်ပွဲဖြစ်တဲ့အတွက်လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲတရက်ဖြစ်ပေါ်လာနိုင်ရေးပြည်ခိုင်ဖြိုးဘက်ကဘလို့ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်ပါသလဲဆိုတာသူကအခုလိုရှင်းပြပါတယ
်ဒီ2015ရွေးကောက်ပွဲဟာအဒီဗီဆိုင်ရာကလေးလာဆောင်ကြည့်ဖွင့်လဲဖိတ်ထားတယ်လွတ်လပ်ပြီးတော့ဒါပွင့်လဲမြင်သာစွာလုပ်ပေးဖို့ဒီလူလူကလည်းတောင်းဆိုတယ်အခြားပါတီတွေကလည်းတောင်းဆိုတယ်ကျွန်တော်ပါတီနေလည်းလွတ်လပ်ပွင့်လဲစွာဟာလာဒီတရားမျှတဆိုဒီရွေးကောက်ပွဲတစ်ခုဖြစ်ဖို့နဲ့ရွေးကောက်ပွဲပြီးမှလည်းဒီငြိမ်းအေးချမ်းတဲ့အစိုးရတစ်ခုเนาะဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါ
အဒီပြုဆုံးဖြတ်ချက်တဲ့ရှေ့လုံခြုံရေးနယ်မှာလည်းတစ်ခုပါပါတယ်ဗျမေလ29ရက်နေ့ကနေမေလ30ရက်နေ့အထိနေပြည်တော်ပါတီဌာနချုပ်မှာကျင်းပတယ်ပါတီဗဟိုကော်မတီဝင်စရုပ်ရအကြိမ်အစည်းအဝေးကိုတိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်ဗဟိုကော်မတီဝင်နဲ့အရင်ဗဟိုကော်မတီဝင်စုစုပေါင်း222ယောက်တက်ရောက်ခဲ့ပါတယ်ရှင်